လူကုန်ကူးမှုတိုက်ဖျက်ရေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနိုင်ငံတကာစာနှုန်းနဲ့ကိုက်ညီတဲ့အဆင့်တွေသတ်မှတ်ထားပြီးအနိုင်ဆုံးအဆင့်တိုက်ဖျက်တဲ့စံနဲ့ပြည့်မီရင်အဆင့်၁လို့သတ်မှတ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအဆင့်တွေသတ်မှတ်တဲ့အခါအကောင်းဆုံး A အပေါင်းကစပြီး A အနှုတ် B အပေါင်း B အနှုတ်အဆင့်ဆင့်သတ်မှတ်တဲ့ပုံစံမျိုးအတိုင်း C အနှုတ်အဆင့်ရှိရင်တော့လူကုန်ကူးမှုတိုက်ဖျက်ရေးမှာအဆင့်နှစ်ရှိတယ်လို့သတ်မှတ်တာပါ။မြန်မာနိုင်ငံကတော့အဆင့်နှစ်မှာရှိနေပါတယ်။အဆင့်နှစ်ရတဲ့နိုင်ငံတွေဟာစောင့်ကြည့်ခံရတဲ့အစီအမံပါရှိပြီးအဆင့်3ကိုရောက်သွားမဲ့အန္တရာယ်လည်းရှိပါတယ်။အဆင့်3ဟာလူကုန်ကူးမှုပြဿနာကိုလုံလုံလောက်လောက်အေးအေးယူဆောင်ရွက်မဖြေရှင်းတဲ့နိုင်ငံတွေကိုသတ်မှတ်တာပါ။2014ခုနှစ်အတွက်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာအစီရင်ခံစာဟာစာအုပ်တုတ်သက်သက်မဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
် I want to emphasize this report
ဒီ2014ခုနှစ်အတွက်လူကုန်ကူးမှုဆိုင်ရာအစီရင်ခံစာအကြောင်းအလေးနဲ့ထားလိုပါတယ်ဒါဟာစာအုပ်တုတ်သက်သက်မဟုတ်ပါဘူးခင်ဗျားတို့စိတ်ထိခိုက်စေမဲ့ဇလန်းတွေပြည့်နေတဲ့အစင်ခါစာတစားမဟုတ်ပါဘူးဒါဟာအေးအေးယူဆောင်ရွက်ဖို့တိုက်တွန်းလိုက်တာပါဒါဟာအသည့်စိတ်ဓာတ်ရှိဖို့တိုက်တွန်းလိုက်တာပါဒါဟာအလေးရောင်လိုနေတဲ့မှောင်မိုက်တဲ့နေရာတွေမှာဘာတွေဖြစ်ပျက်နေသလဲဆိုတဲ့သတိပေးချက်တစ်ရပ်ပါအဲ့ဒီနေရာတွေကဒူးချင်းစီကိုဒီအလင်းရောင်သယ်ဆောင်သွားဖို့ကြိုးပမ်းရေးကကျွန်တော်တို့တာဝန်တစ်ရပ်ပါလို့ပြောသွားတာပါစီဝါရေးချက်တဲတဲ့မြန်မာနိုင်ငံသားတွေဟာအင်းနီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာသွားရအလုပ်လုပ်ကင်ကြတဲ့အခါလူမှောက်ခိုးပွဲစားတွေရဲ့သားကောင်ဖြစ်ရပါတယ်။ထိုင်းငါးပန်းလုပ်ငန်းတွေစီရောက်သွားတဲ့မြန်မာမျိုးသားတွေဟာအကျွေးစာချုပ်နဲ့မိ passport စာအုပ်အသိခံရဒါမှမဟုတ်အလုပ်ရမယ်လို့မမမကန်ကန့်လန့်ခံရတယ်လို့အစိုးရခန်းစားမှာဖော်ပြပါတယ်။အမျိုးသမီးတွေမိန်းကလေးတွေဟာလိင်လုပ်ငန်းအတွက်ရောင်းစားခံရရင်ခံရဒါမှမဟုတ်အင်းတွင်းလုပ်ငန်းတွေမှာလုပ်ရတယ်လို့လည်းဆိုပါတယ
် Whether it is a young girl trapped in a brothel
မိန်းကလေးတယောက်ပြည်တစားကမ်းမှာပိတ်မိရင်ဖြစ်ဖြစ်အမျိုးသမီးတူအင်းတွင်းအလုပ်သမားတူအဖြစ်ကျုံပြုခံရရင်ဖြစ်ဖြစ်ဒါမှမဟုတ်ယောက်ျားလေးတယောက်လမ်းပေါ်မှာအတင်းအကျရောင်းစားခံရတာပဲဖြစ်ဖြစ်ငါးဖမ်းလေပေါ်မှာအမျိုးသားတယောက်အနိုင်ကျင့်ခံရတာပဲဖြစ်ဖြစ်ဒီပြမှုတွေရဲ့သားကောင်တွေဟာအလုံးနာမည်တွေရှိကြပါတယ်။အလုံးမိသားစုတွေရှိကြပါတယ်။နောက်ပြီးသူတို့တူချင်းစီဟာသူတို့ဘဝအတွက်ရွေးချယ်ကောင်းရွေးချယ်တဲ့ဘဝလမ်းကိုဥတည်သွားမယ်အခွင့်အရေးကိုဓမြတိုက်ခံရတာပါလို့ပြောပါတယ်။ဒီလို27ရာစုမှာနေအောင်ဒါဟာကျုံပြုတ်မှုပါလို့မစ္စတာဂျွန်ကယ်ရီကပြောပါတယ်။ဒါတွေကိုရပ်ဆိုင်ပြရမယ်။ဒါမျိုးဘရောမှထပ်မဖြစ်ရပါဘူးလို့လည်းတဆက်တည်းပြောပါရယ်မြန်မာတွေသွားအလုပ်လုပ်ကြတဲ့ထိုင်းနိုင်ငံရောမလေးရှားနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးမှာသတ်မှတ်တဲ့အနေဆုံးအဆင့်ဆန်နှုန်းလောက်ဖြစ်အောင်မကြိုးပမ်းတဲ့အတွက်အဆင့်3သတ်မှတ်ခံရပါတယ်ထိုင်းမလေးရှားနဲ့ဗနီဇွဲလားနိုင်ငံတွေကိုအမေရိကန်နိုင်ငံသားရင်းဌာနကလင်းထင်စောင့်ကြည့်ပေမဲ့မတိုးတက်ဘူးလို့ဆိုပါရယ်ထိုင်းငါးလုပ်ငန်းကဏ္ဍမှာလူကုန်ကူးမှုအတော်များပြီးထောင်ပေါင်းချီတဲ့နေရာရှိပြောင်းအလုပ်သမားတွေဟာတခါတခါအလို့ရှင်အလို့သမားသဘောတူ contract စာချုပ်ချုပ်ဆိုရာလည်းမရှိပုံမှန်လုခလည်းမရှိပဲငါးဖန်းလေတွေမှာလုတ်ကန်ရတယ်လို့အစိုးရခန်းစာကဖော်ပြပါတယ်တခြားလူတွေကတော့ထိုင်းနိုင်ငံကတရားမဝင်လိမ်လုံငန်းဆိုင်ရာလူကုန်ကူးခံရတဲ့ဘဝတွန်းပို့ခံရတယ်လို့ဆိုပါတယ်ဒီနှစ်မှာ188နိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးကိုအစိုးရခန်းစာမှာဖော်ပြထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနလူကုန်ကူးမှုတိုက်ဖျက်ရေးကြီးကြပ်မှုရုံးသားအမတ်လူစီဒီဘာကာကပြောပါတယ်အမေရိကန်ဆိုရဟာထိုင်းဆိုရနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းဆောင်ရွက်ပေမဲ့လိန်လုပ်ငန်းအတွက်လူကုန်ကူးရာနဲ့အရမလိုအပ်ပေးခန့်စင်မှုတရားလုံးကိုထိုင်းဆိုရကမဖြေရှင်းနိုင်ဘူးလို့ပြောပါတယ်သူဟာဟီလရီကလင်တန်နိုင်ငံသားရဲ့ဝန်ကြီးဘဝနဲ့မြန်မာနိုင်ငံသွားပြီးနောက်ပိုင်းရောက်သွားတဲ့အခါဂျွန်ဆန်းစုကြည်နဲ့တွေ့တဲ့အကြောင်းဂျွန်ဆန်းစုကြည်ကသူ့ထောင်မှုနဲ့စကားပြောဖို့လိုတဲ့အကြောင်းပြောတဲ့အခါဘာသဘောပါလဲလို့သူကမေးတဲ့အကြောင်းအဲ့ဒီအခါဂျွန်ဆန်းစုကြည်ကသူ့ကိုစောင့်ရတဲ့ထောက်လန်းရေးရတပ်ဖွဲ့ဝင်ဟာသူ့ထောင်မှုဖြစ်တဲ့အကြောင်းနေအကျဉ်းချုပ်နဲ့နေရခြင်းတစ်လျှောက်လုံးအင်တာနက်မှာပါတဲ့လူကုန်ကူးမှုဆိုင်ရာသတင်းတွေဆောင်းပါးတွေကိုသူ့စီယူလာတဲ့အကြောင်းအခြေအနေတွေပြောင်းရင်လူကုန်ကူးမှုနဲ့ကြုံပြုခံရမှုတွေအဆုံးသတ်သွားအောင်ဘယ်လိုလုပ်ကင်ကူညီနိုင်မလဲဆိုတာ ညဘက်ရောက်တဲ့အထိဆွေးနွေးတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောတယ်လို့မစ္စတာစီဒီဘတ်ကာကပြောပါတယ်ဂျွန်ဆန်းစုကြည်ဟာနိုဘယ်ဆုကရထားတဲ့ချင်းမြင့်မွေးကိုဝေါ်ဖီရှင်ကိုပို့ပြီးထိုင်းမှာရှိတဲ့လူကုတ်ကူးခံရတဲ့လူ200လောက်အတွက်နေစရာစားစရာထောက်ပံ့တဲ့အကြောင်းလဲသူကပြောပါတယ်။မြန်မာအစိုးရကဘင်္ဂါလီလို့ပြောတဲ့ရိုဟင်ဂျာနဲ့တိုင်းရင်းသားတွေရဲ့လူသားချင်းစာနာမှုဆိုင်ရာအရေးကိုလည်းစိုးရိမ်မကင်းရှိရတဲ့အကြောင်းထိုင်းမှာရိုဟင်ဂျာဒုက္ခသည်တွေလည်းရောင်းစားခံရတဲ့အကြောင်းလဲမစ္စတာလူစီဒီဘာကာကပြောကြားပါတယ်ရှင်။